မြန်မာနိုင်ငံဟာအခုခါမှာနိုင်ငံတကာ PR တွေနဲ့အများကြီးရင်ဆိုင်နေရပါတယ်။အမကြီးကမြန်မာနိုင်ငံကိုကူစားပြုနေတဲ့ပုံကိုကြောင့်လည်းပိုတွေးရလိမ့်မယ်ထင်ပါတယ်ဒီကိစ္စတွေကို။ကျွန်တော်တို့သတင်းသမားတွေအနေနဲ့ကြည့်ကြပါလိမ့်။တချို့နိုင်ငံတွေကသဘောယွန်းနဲ့ PR ပေးတယ်လို့ထင်ရတယ်လို့တချို့နိုင်ငံတွေကလည်းသူတို့ရဲ့အကျိုးစီးပွားတစ်ခုခုနဲ့ဆက်ဆက်ပြီးတော့ PR ပေးနေတယ်ဆိုတာမျိုးစဉ်းစားလျာတွေးရပါတယ်။အမကြီးပဲလို့ပြောလို့ပါလိမ့်ခင်ဗျာ
။ဟောမာဘီဦးကျော်စံကကျွန်တော်အခုလိုအခုဟိုစုံစမ်းတာတော့ ਨੇ အစကားပြောခွင့်ရတဲ့အတွက်လားကျွန်တော်အနေနဲ့ရှင်းတ်ပါတယ်ကျေးဇူးလည်းတင်ပါတယ်ကျွန်တော်အနေနဲ့ပြောခွင့်ရတဲ့အချိန်မှာကျွန်တော်မြန်မာပြည်သူတွေကိုကျွန်တော်တို့ဝါရှင်တန်မြို့မြန်မာတိုင်ရုံးကဘာတွေလုပ်နေပါတယ်ဆိုတဲ့ဟာလေးတော့ကျွန်တော်ပြောပြရစေဝါရှင်တန်မြို့မြန်မာတိုင်ရုံးအနေနဲ့တခုလိုမြန်မာနိုင်ငံရဲ့အထူးခြားအာဏာကိုထိပါမဲ့ကိစ္စနိုင်ငံတော်ဟာဆိုလို့ရှိရင်ကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကဘာမှာရှိတယ်ကျွန်တော်အခုတောင်ထမ်းဆောင်နေတဲ့အမေရိကန်နိုင်ငံကနေပြီးတော့ကိုနဲ့ထိတွေ့ဆက်ဆက်နေတဲ့လူတွေအားလုံးကိုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ဥတော်စန္ဒာတို့ကနေတဆင်းမြန်မာပြည်သူပြည်သားတွေကိုပြောပြရစေ
ဟုတ်ကဲ့ဆံမကြီးကျော်ရဆရာကိုလည်းကျွန်တော်ဒီနေ့ဆွေးပေးပါမယ်ဆိုတော့ကျွန်တော်ရဲ့မိန်းကလေးကိုပြန်စားရင်အဲ့လိုနိုင်ငံတကာကမြန်မာနိုင်ငံကိုဖိအားပေးကြတဲ့နေရာမှာတချို့နိုင်ငံတွေကတော့သဘောယွင်းနဲ့ပေးတဲ့ပုံစံမျိုးတွေ့ရမှာတချို့ကတော့သူတို့ရဲ့အကျိုးစီးပွားတရားရနဲ့ဆက်ဆက်ပြီးတော့တစ်ဖက်သက်ဖိအားပေးရဆိုတာမျိုးလည်းစဉ်းစားစရာတွေ့ရပါတယ်။ဆံမကြီးဘာပြောချင်ပါလဲခင်ဗျာ။အ
ဲ့ဒါနဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းဟာဆိုလို့ရှိရင်နိုင်ငံတကာဆက်ဆံရေးလုပ်တဲ့နေရာမှာသူတို့ရဲ့မိမိရဲ့အကျိုးစီးပွားကိုအဓိကထားပြီးတော့ဦးတည်ပြီးတော့ပြောကြပါတယ်။ပြောရတဲ့နေရာမှာနိုင်ငံတွေအနေပြီးတော့သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့သူတို့ရဲ့မူဝါဒဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကမပြောလိုပါဘူး။ကျွန်တော်အနေနဲ့ပြောချင်တဲ့ဟာကတော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ကိုကျွန်တော်တို့ရင်ဆိုင်နေရတဲ့ကိစ္စတွေကိုဘလို့ဖြေရှင်းနေတယ်ဆိုတဲ့ဟာလေးကိုပဲကျွန်တော်ဆောင်ရွက်နေပါတယ်ဆိုတဲ့ဟာလေးတော့ပြောပြပါစေ
။ဟုတ်ကဲ့ပြပါခင်ဗျာ
။အဲ့လိုနေရာမှာကျွန်တော်တို့နိုင်ငံကအခုအကြမ်းဖက်တိုက်ခိုက်ခြင်းခံရတဲ့ဆိုတဲ့ဟာတကယ်ဖြစ်ရမှဖြစ်တယ်။ကျွန်တော်တို့ရဲ့နိုင်ငံရဲ့ချိုးချာအာဏာကိုထိပါတဲ့ကိစ္စဖြစ်တယ်။ဖြစ်တဲ့နေရာမှာကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလဲအဲလုံခြုံရေးတပ်ဖွဲ့တွေဟာဆိုလို့ရှိရင်ပြည်ပဆိုင်ရာဥပဒေနဲ့အညီတုံ့ပြန်ခြင်းသာဖြစ်ပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ကဆိုလို့ရှိရင်ကျွန်တော်နဲ့ဆက်ဆက်နေတဲ့အာကျွန်တော်ဆက်သွယ်နေတဲ့လူတွေအားလုံးအမေရိကန်အစိုးရပိုင်းနဲ့အမေရိကန်နိုင်ငံမှာရှိတဲ့ဒီလွတ်တော်ပိုင်းကတာဝန်ရှိတဲ့လူတွေအပြင်ကိုအာကျန်တဲ့လူမျိုးရေးဖွဲ့စည်းမှရှိတဲ့လူတွေအားလုံးကိုလည်းကျွန်တော်အနေနဲ့ကျွန်တော်အာတတ်နိုင်စွာရှိသလောက်ကျွန်တော်သူရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ပြောပြပေ
းဒီလိုသမကြီးတို့ဘက်ကရှင်းပြတဲ့အခါမှာဘလောက် convince ဖြစ်ပါလဲဒီလိုဘလောက်သဘောပေါက်လက်ခံနိုင်တဲ့အခြေအနေရှိပါလားခင်ဗျာအဲဒီအကြောင်
းအဲဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်နားလည်တဲ့လူတွေမြန်မာနိုင်ငံကိုရောက်ဖို့တဲ့လူတွေကတော့နားလည်ကြပါတယ်နောက်တစ်ခုကတော့ကျွန်တော်အနေနဲ့အားရတာကအမေရိကန်နိုင်ငံအစိုးရကကျွန်တော်တို့နိုင်ငံအပေါ်ကိုအထူးသူတို့အနေနဲ့စိုးရင်ဖြစ်တယ်ဆိုတဲ့ဟာတွေကိုလည်းပြောတယ်ပြောပေမဲ့လည်းကျွန်တော်တို့နိုင်ငံအပေါ်ကိုယုံကြည်မှုလည်းရှိတယ်အဲ့တော့ကျွန်တော်တို့နိုင်ငံနဲ့လည်းဆက်တဲ့ပြီးတော့လက်တွဲဆောင်ရွက်ဖို့ရှိတယ်ဆိုတဲ့ဟာကပြောတယ်အရောကျွန်တော်အနေနဲ့အားရမိပါတယ
်အစကတည်းကအမေရိကန်ဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာပထမဥပမာအစိုးရဆောင်မနှွေးထွေးတော့ဘူးလို့လူတွေကသုံးသပ်နေကြတဲ့အခါမှာအခုလိုပြဿနာတွေဝေဖန်စရာတွေဖြစ်လာတဲ့အတွက်ကြောင့်နိုင်ငံဆက်ဆံရေးပုံပြီးစဉ်းစားကြကဖြစ်သွားလိမ့်မလားလို့တချို့ကတွေးကြပါတယ်အဲ့ဆိုတော့အဲ့လိုမဖြစ်လာနိုင်ဘူးပေါ့သမီ
းအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အာရှင်းပြရမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံနိုင်ငံရဲ့ဝန်ကြီးဌာနကမြန်မာတာဝန်ခံဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးမစ္စတာမာဖီယာနေပြီးတော့သတင်းစာသမားတွေတွေ့ရခံစားပြောခဲ့တဲ့အားလေးကိုကျွန်တော်ပြန်ပြီးတော့ကောင်းထုတ်ပြစီမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်မိဖက်နိုင်ငံတွေဖြစ်တယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုအမေရိကန်နိုင်ငံဆိုလို့ရှိရင်အများအားပေးနေတယ်ဆိုတဲ့ဟာပြောတာကကျွန်တော်တို့ဘောသူတို့နားလည်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။သူ့အနေနဲ့နောက်တစ်ခုကပြောပြသွားတာကဘာလဲဆိုတော့မြန်မာနိုင်ငံကိုကြည့်ကြည့်ပါတဲ့။မြို့တိုင်းမှာဆိုလို့ရှိရင်ဗုဒ္ဓဘာသာတွေမကပါဘူးတဲ့။မွတ်စလင်တွေလည်းရှိတယ်၊ခရစ်ယာန်တွေလည်းရှိတယ်၊နောက်ပြီးတော့ဟိန္ဒူတွေလည်းရှိတယ်၊နောက်ပြီးတော့အခြားဘာသာမျိုးမျိုးကိုးကွယ်တဲ့လူတွေရှိပါတယ်တဲ့။ဒါမြို့ကြီးတွေအားလုံးမှာရှိနေတဲ့ဟာတွေကိုတဲ့နားလည်ဖို့လိုတယ်တဲ့။မြန်မာနိုင်ငံမှာတိုင်းရင်းသားပေါင်း100ကျော်ရှိတဲ့အပြင်ကိုမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကိစ္စအားဆိုလို့ရှိရင်အင်မတန်ကိုလက်နေတယ်။ဒါကြောင့်မို့မြန်မာနိုင်ငံပေါ်ကိုသူတို့အနေနဲ့ဟာနားလည်တယ်ဆိုတဲ့သဘောမျိုးပြောတဲ့စကားကိုသူပြောသွားပါတယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကိုသူတို့တိမှတ်ပြုတဲ့စကားတွေဖြစ်ပါတယ်။ဒ
အဲ့ဒီကနိုင်ငံသားရေးဝန်ကြီးဌာနတစ်ခုတည်းနဲ့မကဘူးအမေရိကန်လွှတ်တော်မှာရှိတဲ့တာဝန်ရှိတဲ့လူတွေနဲ့လည်းမြန်မာနိုင်ငံရဲ့ဖြစ်ရတွေကိုအမေရိကန်ကျွန်တော်ရှင်းလင်းတင်ပြနေပါတယ်ဆိုတဲ့ဟာလေးကိုလည်းမြန်မာပြည်သူတွေကိုပြောပြပေးပါဟုတ်ကဲ့နောက်တစ်ခုကတွေ့ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတကာမီဒီယာတွေကပို့နေတဲ့ရေးသားနေတဲ့သတင်းတွေဟာတိတ်တစ်ဖက်ဆောင်းနေဖ ီးစားဝါသမကြီးဘယ်လိုထင်ပါလဲပူပြီးဖွင့်ပေးတဲ့နေလို့ထင်ဘူးလားခင်ဗျာ
အခုအနေနဲ့အာမီဒီယာတွေကိုကျွန်တော်တို့အနေနဲ့ဖွင့်ပေးထားပြီးဖြစ်ပါတယ်ဥကြော်စံတာတို့ရဲ့ VOA ရဲ့သတင်းတောက်ကလည်းရခိုင်ပြည်နယ်မှာရောက်ရှိနေတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီသတင်းတောက်အနေနဲ့သတင်းတောက်တွေပြည်ပသတင်းတောက်တွေမှာသူတို့မြင်တဲ့ဟာတွေကိုသူတို့အာရေးတဲ့နေရာမှာမြင်တဲ့အတိုင်းရေးဖို့လိုအပ်ပါတယ်သူတို့မြင်တဲ့ဟာတချို့တစ်ပတ်ကိုပဲဒါသူတို့လိုတဲ့ပုံစံမျိုးနဲ့ရေးဖို့အာမရေးသားမျိုးကိုအရေးကြီးပါတယ်ဆိုတဲ့ဟာလေးတော့ကျွန်တော်မြင်ပါတယ်ခင်ဗျအ
ခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကနေဆက်ကိုသွားပြီးတော့သူတို့အခေါ်ရူဟင်ညာပေါ့လေအဲ့ဒီလူတွေအတွက် safe zone လုံခြုံတဲ့နေမြေတိကျသတ်မှတ်ပေးဖို့တောင်းဆိုနေရပါတယ်ဒီဟာရဲ့အလားအလာကိုသမကြီးဘယ်လိုမြင်ပါလဲခင်ဗျအ
ဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအာတာဝန်ရှိတဲ့အစိုးရဘက်ကနေသူပုံကိုယ်တွေပြောတာပြီးဖြစ်ပါတယ်မြန်မာနိုင်ငံတွေကနေပြီးတော့ထွက်သွားတဲ့လူတွေတဲမှာဓမ္မပြီးမှာတကယ်ပဲနေထိုင်နေဆိုတော့အဲသူတို့အနေနဲ့ထောက်ထားတယ်ပြမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အချိန်မရွေးပြန်ပြီးတော့စစ်စစ်ပြီးတော့ခေါ်ယူဖို့အသင့်သင့်ရှိပါတယ်ဆိုတဲ့ဟာကိုပြောတာပြီးဖြစ်ပါတယ်နောက်တစ်ခုကဒီလူတွေကတကယ်ပဲသူတို့ဒေသမှာငင်းငင်းချမ်းချမ်းနဲ့အာအားလုံးနဲ့တဟဇာတာဖြစ်အောင်တကယ်နေထိုင်လူတဲ့လူတွေဖြစ်မယ်ဆိုလို့ရှိရင်သူတို့အနေနဲ့တစ်ဖက်ကိုထွက်ပြေးတိမ်းချောင်စရာမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒေသမှာပဲရှိတဲ့မွတ်စလင်အတိုင်းဝိုင်းတဲ့မှာသူတို့အိုးရင်စီစိမ်တွေကိုစိုးရင်လို့ကျန်တဲ့community ပေါ့ကျန်တဲ့အဖွဲ့အစည်းတွေနဲ့ငင်းငန်းစွာနေထိုင်တဲ့လူတွေဟာဆိုလို့ရှိရင်အစိုးရတာဝန်ရှိတဲ့လူတွေကိုသူတို့ကကူညီတောင်းပြီးတော့အစိုးရတာဝန်ရှိတဲ့လူတွေကလည်းသူတို့ရဲ့လုံခြုံရေးကိုအမှတ်ကန်ပေးတဲ့ဟာတွေသူတို့လုတ်ပေးနေတယ်ဟာကိုလည်းတွေးမြင်နိုင်ပါတယ်ဒါတွေကိုနိုင်ငံတကာကလည်းပြောပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့တကယ်ပဲသူတို့ကဆိုလို့ရှိရင်ငင်းငန်းစွာနေထိုင်ခြင်းနဲ့တကယ်ပဲတဟဆာသာရှိရှိနေထိုင်တဲ့လူတွေဆိုလို့ရှိရင်ဘာမှဖက်ကိုထွက်ပြေးစရာမရှိပါဘူးသူတို့အကူအညီလိုမယ်ဆိုလို့ရှိရင်လည်းအကူအညီတောင်းတဲ့ခါမှကြရင်လုံခြုံရေးအဖွဲ့အနေပြီးတော့နိုင်ငံတကာစီမင်းစည်းကမ်းဥပဒေနဲ့ညီလို့ပေးဖို့ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့ပြောပြရစီ
အဲဘင်္ဂလားဒေ့ရှ်မြန်မာအင်ဂျင်နှစ်နိုင်ငံဆက်ဆံရေးကဘလောက်ထိယိုယွင်းသွားနိုင်ကြရရှိပါလဲတကယ်လို့ဒီကိစ္စသားမပြေလည်ခဲ့ရင်တမကြီ
းကျွန်တော်တို့ကတော့အင်ဂျင်နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာတယောက်အနေနဲ့ကျွန်တော်ပြောပြရစီနိုင်ငံခြားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစီအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစည်ရနာရှိတဲ့ဥပပေါင်းဆောင်ရွက်မှုရှိတဲ့ပုံမှာမူတည်ပြီးတော့နိုင်ငံကျွန်တော်တို့ထိတွေ့မှုဟာဆိုလို့ရှိရင်အောင်မြင်ပါမိမယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုနိုင်ငံတကာကမြန်မာနိုင်ငံကိုလူဖိအားပေးတာတွေဝေဖန်တာတွေစိတ်များနေတဲ့အချိန်မှာမကြခင်ပဲကုလသမဂ္ဂအထွေထွေညီလာခံလည်းကျင်းပတော့မှာဖြစ်ပါတယ်အဲ့ဒီညီလာခံမှာပြီးခဲ့တဲ့နှစ်ကတော့ဒေါင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့ပြောကြခဲ့ပါတယ်နိုင်ငံတကာကလည်းဘာမှအဲ့ဒီကိစ္စကိုတော့ပြန်ပြောကြတာမတွေ့ပါဘူးဆိုတော့ပြည်သူတွေကဒေါင်ဆန်းစုကြည်ပြောရင်ပုံပြီးထိရောက်မယ်ဆိုတဲ့မျှော်လင့်ချက်ရှိကြပါတယ်ဒါမဲ့အခုခါမှာဒေါန်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်ဘူးပြည်တွင်းကိစ္စကိုဦးစားပေးနေရတဲ့ဘာညာဆိုတဲ့သတင်းထွက်လာတော့ဒေါန်ဆန်းစုကြည်တက်တင်နေလို့လူရထင်ကြပါတယ်သမကြီးဘယ်လိုသဘောပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့နောက်ပြီးတော့နိုင်ငံတော်ရဲ့အခေါင်းဆောင်ပိုင်းကသူတို့အနေနဲ့နိုင်ငံရဲ့ပဂတိအနေထားကိုသူတို့ပို့ပြီးတော့တိရှိတဲ့လူတွေဖြစ်ပါတယ်အကယ်၍မြန်မာဒေါန်ဆန်းစုကြည်ကတောင်းပေးတဲ့လူတယောက်ကဆိုလို့ရှိရင်လည်းသူ့ရဲ့ဘူဝါဒသူမြန်မာနိုင်ငံကဘာတွေဆောင်ရွက်နေလဲဆိုတဲ့ဟာကိုလည်းအတိအကျကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောကြားနိုင်မဲ့လူကိုယုံကြည်တဲ့လူကိုဒါဆေလွတ်မယ်လို့ကျွန်တော်ယုံကြည်ပြီးသားဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကနေပြီးတော့ဆေလွတ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ကိုယ်စားလှယ်ကိုကူညီပံ့ပိုးဖို့အသင့်သင့်ရှိပါတယ်ဆိုတဲ့ဟာလေးကိုတော့သင်ပြပေးရစေ
ဟုတ်ကဲ့နောက်တစ်ခုအဲ့နိုင်ငံရဆက်ဆံရင်းနှီးမဲ့ပတ်သက်တဲ့ကိစ္စမေးပြရစီဒီမြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မှာအိန္ဒိယနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းစီးပွားရေးအဖြစ်ရောမဟာဗျူဟာအရပါအပြိုင်ဆိုင်စိတ်ဝင်စားနေကြတာဖြစ်ပါတယ်
ဟ ဟုတ်ပါတယ်တရုတ်ဆိုရင်ဒီကိစ္စကိုသရုပ်ကိုယ်တိုင်ဝင်ပြီးစစ်ဆေးပေးပြစေပါညာကနန်းနဲ့လာရှိပါတယ်ဆိုဒီနိုင်ငံပြန်ဆိုင်စိတ်ဝင်စားနေမှုကရောအခုရခိုင်ပြည်နယ်ဖြစ်ရတဲ့ပုံမှာကြရရခိုင်မှုဘယ်လောက်ထိရှိလာနိုင်တယ်ထင်ပါလဲသမကြီး
ကျွန်တော်တို့ကတော့နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုနှောင့်ယှက်ပြအောင်လုပ်တဲ့ဖြစ်ရတစ်
ာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းအနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်။အဲ့ဒီဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းတွေထဲမှာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေဟာဆိုလို့ရှိရင်ဆက်လက်အကောင့်ထဲသွားဖို့ရှိပါတယ်လို့ပဲကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိကျင်တစ်ခုကတော့အခုဒီထွက်သွားတဲ့လူတွေထဲမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ထားတဲ့လူတွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့မြန်မာအစိုးရကပြောထားပါတယ်။ဆိုတော့ဒီကိစ္စမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးဖို့စီစဉ်တဲ့ကိစ္စမှာသူတို့ခံနေတဲ့နာမည်ကိုမခံယူရလို့ဆိုပြီးတော့တချို့အရာကိုမြင်းဆန်ကြတယ်ဆိုပြီးတော့တွေ့ရပါတယ်။ဒီအခက်အခဲကိုကျော်လွှတ်နိုင်ဖို့ကဘယ်လိုနည်းလမ်းရှိတယ်လို့ထင်ပါတယ်။ဒါကျော်လွှတ်နိုင်မယ်ဆိုရင်တော်တော်လေးအဆင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ်
။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆိုလို့ရှိရင်1980ခုနှစ်နိုင်ငံသားဥပဒေကိုအခြေခံပြီးတော့နိုင်ငံသားပြုခွင့်ရမယ့်လူတွေအတွက်ကိုလမ်းစာအကုန်လုံးဖွင့်ထားပြီးသားဖြစ်ပါတယ်။နိုင်ငံသားဖြစ်ချင်တဲ့လူတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့သူတို့လိုချင်တဲ့ခေါ်ဝေါ်ကပဲသုံးမလား။တကယ်ပဲရေရှည်သူတို့အကျိုးကိုပေါ်ဆောင်နိုင်မဲ့နိုင်ငံသားဖြစ်မှုနောက်ပြီးတော့နိုင်ငံသားတွေရဲ့ခံစားခွင့်ကိုသူရမယ်ဆိုတဲ့ဟာကိုသူတို့တွက်ချက်ပြီးတော့သူတို့ဆုံးဖြတ်တဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်။